မင်္ဂလာပါရှင် AR ရဲ့တန်လင်းစီစဉ်ကနေကြိုဆိုပါရစေ
။ဗာချမ်းမြေ့တဲ့အချိန်လေးဖြစ်ကြပါစေဗျာ။အခုနားဆင်ကြမှာက AR ကအပတ်စဉ်စီစဉ်တင်ဆက်နေကြ။စနေသတင်းစကားဝိုင်းအတန်လွှင့်အစီအစဉ်ပဲဖြစ်ပါတယ်။ကျွန်တော်ကရင်းနေပါ။ဒီပတ်စကားဝိုင်းမှာကျွန်တော်နဲ့အတူမမျိုးပပဆန်ကပါဝင်တင်ပြပါလိမ့်မယ်။မင်္ဂလာပါ။မမျိုးပပဆန်ခဗျာ
။ဟုတ်ကဲ့မင်္ဂလာပါကိုရင်းနေ။
ဟုတ်ကဲ့မမျိုးပါဆန်အခုလက်တလောကပားရွှေစည်းမြင့်တက်မှုနဲ့အတူမြမရွှေစည်းလည်းမြင့်တက်နေတာပေါ့နော်ဒါပေမဲ့ဒီလိုရွှေစည်းခွက်ထဲမှာဈေးနှုန်းအနှိမ့်မြင့်အတက်ကျသဘောတဘာဝကိုသဘောမတွေ့တဲ့အာဏာသိမ်းစစ်ကောင်စီကရွှေလုပ်ငန်းရှင်တွေကိုဈေးတင်ပြီးရောင်းနယ်ဆိုပြီးတော့ဆွဆွဲပြီးဖမ်းဆီးခဲ့ပါတယ်အဲ့ဒီကြောင့်မမျိုးပါဆန်ကပြောပြစရာတွေရှိနေပါတယ
်ဟုတ်ကဲ့ဒီလာထဲမှာဆိုရင်လှုပ်လှုပ်ခက်ခက်ဖြစ်နေတဲ့ရွှေစည်းကတော့ထပ်မံပြီးတော့စံချိန်တွေမြင့်တက်လို့လာပြန်တာပါပြည်တွင်းရွှေစည်းကွက်တွေမြင့်တက်လာတာကတော့ဒီကမ္ဘာရွှေစည်းမြင့်တက်လာတာကြောင့်ဖြစ်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးတစ်ပတ်ကကမ္ဘာရွှေတောင်စာကိုအမေရိကန်ဒေါ်လာ2035ဒေါ်လာလောက်သာရှိပေမဲ့အခုချိန်မှာတော့ကမ္ဘာရွှေတောင်စာကိုအမေရိကန်ဒေါ်လာ2164ဒေါ်လာလောက်ထိဒေါ်လာ100ကျော်မြင့်တက်လာတာပဲဖြစ်ပါတယ်ရွှေဆိုတဲ့သဘောကမတိမငိမ့်တွေဖြစ်ရင်ဈေးတွေကတက်တက်တာဖြစ်ပြီးတော့အခုအမေရိကန်နိုင်ငံရေးမှာလာမဲ့နိုဝင်ဘာလမှာဒေါ်နယ်ထရန့်ကဝင်ပြိုင်မှာဖြစ်တာကြောင့်နိုင်ငံရေးမတိမငိမ့်ဖြစ်ပြီးတော့ကမ္ဘာရွှေဈေးကွက်ကလည်းလှုပ်ခတ်နေတာပဲဖြစ်ပါတယ်။ကမ္ဘာရွှေဈေးမြင့်တက်လာတာနဲ့အမျှပြည်တွင်းရွှေဈေးကလည်းလိုက်ပါမြင့်တက်လို့လာပါတယ်။ဖေဖော်ဝါရီလနောက်ဆုံးပတ်ကအကယ်ဒမီခောက်ရွှေတစ်ကြက်သားကို39သိန်းကျပ်ဝန်းကျင်သာရှိပေမဲ့အခုအချိန်မှာတော့တစ်ကြက်သားကို41သိန်းကျပ်ကျော်အထိမြင့်တက်နေတာပဲဖြစ်ပါတယ်။ဒီလိုရွှေစည်းတွေမြင့်တက်လာတာကြောင့်လည်းစစ်ကောင်စီကသူ့ရဲ့လုံနေကြအတိုင်းရွှေကုန်တွေလုပ်ငန်းရှင်တွေကိုခေါ်ယူစစ်ဆေးတာတွေကိုလုပ်နေပြီးတော့ဒီစစ်ကောင်စီရဲ့လက်အောက်ခံရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းယုံ YGEA ကလည်းကောလာဟာလအခြေမြင့်မရှိတဲ့သတင်းမှာအမျိုးမျိုးကြောင့်ပြင်ပဈေးကွက်မှာရောင်းဝယ်တွေဈေးကစားတာတွေဈေးနှုန်းကိုစွဲတင်တာစွဲချတာတွေရှိနေတယ်ဆိုပြီးသူတို့သတ်မှတ်တဲ့ဈေးနှုန်းနဲ့သာအရောင်းဝယ်လုပ်ဖို့ထုတ်ပြန်ထားပါသေးတယ်စစ်ကောင်စီထိန်းချုပ်ထားတဲ့အသင်းရုံးကရွှေဈေးကတော့အကယ်ဒမီခောက်ရွှေတစ်ကြက်သားကို38သိန်းကျပ်ဝန်းကျင်သာရှိပြီးတော့ပြင်ပဈေးကွက်မှာတော့တစ်ကြက်သားကို41သိန်းကျပ်ကျော်နေတာကြောင့်ရွှေတစ်ကြက်သားကို3သိန်းဝန်းကျင်လောက်ကွာဟကျက်ရှိနေတာပါရန်ကုန်တိုင်းအသင်းရဲ့ရွှေဈေးကစစ်ကောင်စီအလိုကျသတ်မှတ်ဈေးသာဖြစ်ပြီးတော့ဈေးကွက်မှာအမှန်တကယ်အယောင်းဝယ်ဖြစ်တဲ့ဈေးမဟုတ်ပါဘူးဒါအပြင်စစ်ကောင်စီရဲ့ဌာနဆိုင်ရာတွေကလက်ရှိမှာစုံစမ်းစစ်ဆေးတာတွေကိုလုပ်နေပြီးတော့အရေးယူတော့မှာဖြစ်တဲ့အတွက်ဈေးကစားတဲ့သူတွေကောလာဟာလာထုတ်လင်းတဲ့သူတွေအနေနဲ့ဈေးကစားတာတွေကိုမပြုတ်လုပ်ဖို့အသင်းရုံးကမက်ရှလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါသေးတယ်။ဈေးတက်ပြီဆိုရင်ခေါ်ယူစစ်ဆေးတာတွေကတော့လုံနေကြပါပဲ။အခုလဲလုံနေတာဖြစ်ပြီးတော့ဒီအယောင်းဝယ်ဈေးကွက်မှာတော့ဒီလိုလုံနေတဲ့အတွက်မှောင်ခိုပဲလုတ်ကင်နေကြရတယ်လို့ကျမမေးမြန်းထားတဲ့ရန်ကုန်မြို့ကအမည်မဖော်လိုတဲ့ရွှေလုပ်ငန်းရှင်ကြီးတဦးကပြောပြပါတယ်။လက်ရှိမှာတော့စစ်ကောင်စီကရန်ကုန်မန္တလေးမြို့မှာရှိတဲ့ရွှေကုန်တဲ့လုပ်ငန်းရှင်30လောက်ကိုခေါ်ယူပြီးတော့စုံစမ်းစစ်ဆေးတာတွေလုပ်နေတာဖြစ်ပြီးဒီထဲကလည်းတချို့လုပ်ငန်းရှင်တွေကိုပြန်လွှတ်ပေးတာရှိတယ်လို့သိရပါတယ်။ဒီအခြေအနေတွေကြောင့်လည်းရွှေဈေးကွက်မှာရောင်းရခတ်ဝယ်ရခတ်တဲ့အခြေအနေဖြစ်ပြီးတော့အတုံးအခဲကိုအယောင်းဝယ်လုပ်မယ်ဆိုရင်တော့မှောက်ခိုဈေးကွက်အနေနဲ့သာလုတ်ကင်နေကြရတာပါ။ကျမတို့အားလုံးသိတဲ့အတိုင်းပါပဲမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဘက်လူထုကယုံကြည်မှုကျဆင်းလာပြီးစစ်ကောင်စီရဲ့ဈေးကွက်ကိုထိန်းချုပ်တာကန့်သက်တာမူဝါဒအလွဲတွေချမှတ်တာကြောင့်ကျန်းမာရေးတန်ဖိုးကဇက်တိုက်ကျဆင်းလာနေတာပဲဖြစ်ပါတယ်။ဈေးကွက်ရဲ့သဘောတရားအရရောင်းလို့အားနဲ့ဝယ်လို့အားပေါ်မူတည်ပြီးတော့ဈေးနှုန်းပြောင်းလဲတာဖြစ်ပေမဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့ကရွှေနဲ့နိုင်ငံခြားငွေလဲလှယ်တဲ့ငွေကြေးဈေးကွက်ကဇက်တိုက်မြင့်တက်ခဲ့တာဖြစ်ပြီးတော့အခုနောက်ပိုင်းမှာလည်းအာဏာသိမ်းစစ်တပ်ရဲ့ဈေးကွက်ကိုထိန်းချုပ်မှုတွေကြောင့်ဈေးကွက်ထဲမှာဈေးနှုန်းတွေက2မျိုး3မျိုးထိရှိနေတာပါ။ဒါအပြင်ဈေးတက်ရင်ဖမ်းတာစီးတာတွေကြောင့်လည်းမှောင်ခိုဈေးကွက်အနေနဲ့ပဲအယောင်းဝယ်ကိုလုတ်ကင်ကြရပါတယ်။အလားတူငွေကြေးဈေးကွက်မှာဆိုရင်လည်းပြည်ရင်းဒေါ်လာဈေးကတဒေါ်လာကို3,650ကျပ်အထက်မှာရှိနေပြီးတော့ထိုင်းငွေဈေးဟာဆိုရင်တစ်ပတ်ကို100ကျပ်ကျော်အထိမြင့်တက်နေတာပဲဖြစ်ပါတယ်။ဒီလိုငွေကြေးလဲလှယ်နှုန်းတွေမြင့်တက်နေတာကြောင့်လည်းသွင်းကုန်ကိုယ်တိုင်အားထားနေရတဲ့မြန်မာနိုင်ငံမှာအိမ်သုံးဆေးဝါးကစပြီးလူသုံးကုန်စားတောက်ကုန်ဈေးနှုန်းတွေကလိုက်ပြီးမြင့်တက်လာနေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့သူတွေစီကသိရပါတယ်။ဒေါ်လာဈေးတက်တော့ဈေးတွေကတက်ပြီးတော့ချို့ဈေးတွေဆိုရင်အာနိသင်တူတဲ့ဈေးကိုသာတုံးဆွဲနေရပြီးတော့ဆရာဝန်အမှန်တကယ်ညွှန်ကြားတဲ့ဈေးကိုရှာဝယ်မရတဲ့အထိဖြစ်နေတယ်လို့ကျမမေးမြန်းထားတဲ့ရန်ကုန်မြို့ကအင်ရှင်မတူကပြောပြပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့ကရွှေဈေးကစလို့ကုစုံရက်ဈေးအထိကုန်ဈေးနှုန်းတွေကမြင့်တက်နေတာပဲဖြစ်ပါတယ်။ဒီလိုမြင့်တက်နေတဲ့ကုန်ဈေးနှုန်းကိုထိန်းမိုးအတွက်စစ်ကောင်စီကတော့လုပ်ငန်းရှင်တွေကို ဖန်းနာစီးတာစုံစမ်းမေးမြန်းတာခံဝင်ထိုးခိုင်းတာနဲ့ဈေးကွက်ကိုအာဏာနဲ့ဈေးတက်မဲ့ထိန်းချုပ်တာတွေကိုပဲဇက်တိုက်လှုပ်ဆောင်နေတာပါအခုလည်းနိုင်ငံခြားငွေလဲလဲနှုတ်တည်ငြိမ်ဖို့ဆိုပြီးစစ်ကောင်စီရဲ့ဗဟိုဘဏ်ကပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေနဲ့ဘဏ်တွေကို online trading market ကိုဖော်ဆောင်ပေးပြီးတော့ပြည်ပကိုတွားရောက်တဲ့သူတွေလိုအပ်တဲ့အသေးဆုံးနိုင်ငံခြားငွေကိုရောင်းချလဲလဲပေးနေတယ်လို့အခုလ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါသေးတယ်စစ်ကောင်စီဈေးကွက်ကိုထုတ်ရောင်းတဲ့ဒေါ်လာငွေကြေးတွေကဘယ်ဈေးနှုန်းနဲ့ဘယ်သူကိုဘလောက်ရောင်းနေဆိုတာတိတိကျကျဖော်ပြလို့မရှိပါဘူး။ဒါကြောင့်လည်းသူတို့ထုတ်ရောင်းနေပေမဲ့ဈေးကွက်ထဲကိုတော့ဒီဒေါ်လာတွေကရောက်မလာဘူး။ဈေးကွက်ကိုတက်ရောက်မှုဘာမှမရှိဘူးလို့သိရပါတယ်။နောက်ထပ်စစ်ကောင်စီကငွေကြေးဈေးကွက်တည်ငြိမ်အောင်လုပ်တာကတော့သူတို့ဖွဲ့စည်းထားတဲ့ရွှေနဲ့ငွေကြေးဈေးကွက်စောင့်ကြည့်ထိန်းသိမ်းကြက်မှတ်ရေးလုပ်ငန်းကော်မတီကဦးဆောင်ပြီးတော့ဗဟိုဘဏ်ရန်ကုန်မြို့တော်စီမံသားရဲကော်မတီအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ဒီစစ်ကောင်စီရဲ့အာဏာပိုင်တွေပါဝင်တဲ့အဖွဲ့တွေကပူးပေါင်းပြီးတော့ဒီအခုမတ်လ6ရက်နဲ့7ရက်နေ့တို့မှာနိုင်ငံသားငွေဝယ်ယူရောင်းချလဲလှယ်တဲ့လုပ်ငန်းလုပ်ကိုင်တဲ့သူတွေကိုကွင်းစင်းစစ်ဆေးခဲ့တဲ့အခါဒီငွေလဲကောင်တာမန်နီချိန်ညာ၄ခုကိုဥပဒေပြဋ္ဌာန်းချက်နဲ့မညီဘူးဆိုပြီးတော့လိုင်စင်3လရပ်ဆိုင်းခဲ့တယ်လို့လည်းထုတ်ပြန်ထားပါသေးတယ်။ဒီလိုဈေးကွက်မှာဈေးနှုန်းတွေတက်ရင်ဖမ်းနာစည်းတာတွေကြောင့်ဈေးကွက်ကတော့မှောင်ခိုဈေးကွက်ဘက်ကိုပို့ပို့ပြီးတော့ရောက်လာပြီးတော့ဈေးနှုန်းတွေကလည်းဆက်ပြီးတင်းခတ်နေုံမဲ့အခြေအနေရှိနေတယ်လို့သုံးသပ်လိုက်ရပါတယ်ကိုရဲညီ
။ဒီတစ်ပတ်စနေသတင်းစကားဝိုင်းမှာနောက်ထပ်စိတ်ဝင်စားစရာသတင်းတစ်ပုဒ်အကြောင်းကျွန်တော်ဆက်လက်တင်ပြဆွေးနွေးသွားခြင်းပါတယ်။အဲ့ဒါကတော့အခုမတ်လအတွင်းစတင်ခဲ့တဲ့ကချင်ပြည်နယ်က KIA ရဲ့ဖူးစစ်အကြောင်းပါပဲ။မလခုနီယန်နီကစတင်ခဲ့တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ထိုးစစ်ဟာလိုင်ဇာဌာနချုပ်ကိုချင်းချောင်းနေတဲ့စစ်တပ်စခန်းနှစ်ခုအပါအဝင်ကာကင်းစခန်း20လောက်ကိုသိမ်းပိုက်လိုက်ပါတယ်။အဒါဟာအေဝရီမြစ်နဲ့တရုတ်နယ်စပ်ကြားအပြိုင်ဖြစ်နေတဲ့မြစ်ကြီးနားဗမော်ကားလမ်းကိုထိန်းချုပ်လိုက်နိုင်တာဖြစ်ပြီးတော့အပြိုင်နှစ်ထဲမှာ KIA ဟာစီဝါရေးအချက်ချာကြတဲ့ကြောက်စိမ့်ကြီးဖားကန့်ကိုလည်းထိန်းချုပ်လိုက်နိုင်ပါတယ်။အဒါပြင်မြကြီးနာမျိုးမြောက်ဖက်ကစွန်ပရာဘွန်နဲ့ပူတာအိုနယ်တွေကိုလည်းဒီနှစ်စံပိုင်းတွေကစပြီးတော့စစ်စင်ရေးတွေလုပ်နေတယ်လို့မျိုးမလရှိရနေမှာလဲစွန်ပရာဘွန်အနီးကိုထိုးစစ်ဆင်တာကြောင့်ပူတာအိုကနေပြီးတော့မြကြီးနာကိုဆင်းတက်ကူလွှတ်နိုင်မဲ့အနေထားလဲမရှိတော့ပါဘူးတစ်ချိန်တည်းမှာမြကြီးနာရဲ့တဖက်ကန်းဝိုင်းမော်မြို့နယ်တွေကစစ်တပ်စခန်းတွေကို KIA ကတိုက်ခိုက်သိမ်းပိုက်လိုက်နိုင်တာမဟုတ်လို့မြကြီးနာကိုလှမ်းပြီးတော့ချင်းချောက်နိုင်နေပါပြီမကြသေးခင်ကတည်းကစစ်တပ်လက်အောက်ကလွတ်မြောက်လာတဲ့ရှမ်းမြောက်ဒေသတွေနဲ့ဆက်ဆက်နေတဲ့ဗမော်မျိုးကိုလည်းဝိုင်းပတ်ပြီးတော့ထိန်းချုပ်ထားတဲ့နေသားလို့သိရပါတယ်။ KIA ရဲ့ထိုးစစ်တပ်ကတော့စိတ်ဝင်စားစရာပါ။အဲဘာကြောင့်လဲဆိုလို့ရှိရင်ရှမ်းမြောက်ကတစ်တုံညာနှစ်ခုစစ်စင်ရေးကိုတရုတ်ကဖိအားပေးပြီးရလိုက်ရတဲ့အချိန်လဲဖြစ်မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်မှာရခိုင်တပ်တော် AA ကရခိုင်ပြည်နယ်မြောက်ပိုင်းကိုတိုက်ခိုက်သိမ်းပိုက်လာနေတဲ့အချိန်နဲ့လဲတိုက်ဆိုင်နေတာကြောင့်လို့ပထမဆုံးချက်အနေနဲ့ပြောရပါလိမ့်မယ်။အဲနောက်တစ်ချက်ကတော့ KIA ကမွေးဖွားပေးခဲ့တဲ့ ELO DNL လို့နောက်ပေါ်လာတဲ့လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေကစစ်ကောင်စီစန့်ကျင်ရေးတိုက်ပွဲတွေမှာရှီတန်းရောက်လာနေတာကြောင့် KIA အနေနဲ့သူ့ဥဆောင်မှုအခန်းကဏ္ဍကိုအခုစစ်စင်ရင်နဲ့ပြန်လဲခိုင်မာစေခြင်းနဲ့သဘောရှိတယ်လို့သုံးသပ်ရပါမယ်။နိုင်ငံရေးကြည့်မယ်ဆိုရင်လေ KIA ဟာရူဒော်လန်ကြီးကပေါက်ဖွားလာတဲ့မြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်တပ် PDF တွေကိုလက်ခံကြိုဆိုခဲ့ပြီးတော့အခုထိလဲလက်တွဲတိုက်ပွဲဝင်နေတာဖြစ်တဲ့အတွက်ကြောင့်အခုစစ်စင်ရေးဟာအရေးပါတယ်လို့ပြောလို့ရပါတယ်။ကချင်စစ်ရေးသတင်းရင်းမြစ်တွေနဲ့လေလာစောင့်ကြည့်သူတွေကတော့ KIA ဟာကချင်ပြည်နယ်ကိုဒီနှစ်အတွင်းအပြီးသိမ်းဖို့ရည်ရွယ်ထားတယ်လို့ဆိုနေကြပါတယ်။အဲဒါကြောင့်အခုလက်တလောကချင်ပြည်နယ်စစ်စင်ရေးနဲ့ပတ်သက်ပြီးသုံးသပ်ပြောကြားပေးဖို့ချင်းပိုင်တက္ကသိုလ်မှမဟာဘွဲ့ယူဖို့လုပ်နေတဲ့ကချင်သူတေတီတူဖြစ်တဲ့ကိုရှာဘတ်ကိုအေယာဝတီစတူဒီယိုထဲဖိတ်ခေါ်ထားပါတယ်။မင်္ဂလာပါကိုရှာဘတ်ခင်ဗျ။အေယာဝတီရဲ့စနေသတင်းစကားဝိုင်းအစီအစဉ်ကနေကြိုဆိုပါရစေ။အခုကျွန်တော်တို့မြင်တွေ့နေခဲ့ရတဲ့ကချင်ထိုးစစ်ကိုကြည့်ရင်ပေါ့လေ။မြစ်ကြီးနားဗမော်ကားလမ်းကို KIA ကထိန်းချုပ်လိုက်နိုင်ပြီ။ဖြစ်တယ်လို့ဖားကန့်ကိုလည်းထိန်းထားနိုင်နေတယ်ပေါ့။နောက်မြကြီးနာကလည်းချင်းချောက်ခံနေရပြီပေါ့ဗျ။ဆိုတော့အရင်ရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စင်ရေးတုန်းကလို့မြို့တွေကိုတဖြည်းဖြည်းသိမ်းလာနိုင်မယ်လို့ပ ပြောလို့ရနိုင်မလားဗျာ
ဟုတ်ကဲ့ပါဒီကျွန်တော်တို့အဲလက်ရှိကချင်ပြည်နယ်မှာလောလောလတ်တိုက်ပွဲပြင်းထန်လာတဲ့ကိစ္စတွေကတော့ပြန်ပြီးကြည့်ရမယ်ဆိုလို့ရှင်လွန်ခဲ့တဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းကစစ်စင်ရင်းနေတော့သူကတဆက်တဆက်တည်းလို့တော့ကြည့်လို့မရဘူးဒါကျွန်တော်ရဲ့ personal အမြင်အရပြောမယ်ဆိုလို့ရှင်ကKIOKIA ကဒီဟာကိုဟိုဒီဇိုင်းမမတ်သူ့ရဲ့မဟာဗျူဟာချက်အကောင့်တွေပေါ်တဲ့စစ်စင်ရေးတစ်ခုဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အနာတင်းပြီးနောက်ပိုင်းပြန်ကြည့်မယ်ဆိုလို့ရှိရင်ပထမ2017 2018တွေမှာဒီကျွန်တော်တို့ပြည်မကတော်လန်ရဲ့အင်အားစုတွေနဲ့ KIA ကမဟာမိတ်ဖွဲ့ပြီးတော့မှသူဟိုမဟာမိတ်တွေကိုအင်အားကောင်းအောင်ပံ့ပိုးတဲ့အပိုင်းကိုသူတွားတာကိုတွေ့ရတယ်အဲ့တော့ဒုတိယအပိုင်းအနေနဲ့ကကြတော့ဒီ KIOKIA ကသူ့ရဲ့ CA မန်ချက်ကိုဒီဟို fencing strategy လို့ပြောတာပေါ့နော်ဒီတတ်ဟိုကိုယ့်ရဲ့ခြံကာတဲ့ဟိုမဟာဗျူဟာအရာပေါ့ဒီဟာကို2013လောက်မှာဟိုကြည်ကြပြန့်ပြန့်အကောင့်ထေဖော်လာတယ်လို့မြင်ရတာပေါ့အဲဥပမာပြောရမယ်ဆိုလို့ရှိရင်ဒီစကိုင်းနဲ့ကချင်နယ်စပ်တွေမှာသူတထဲဝင်ဝင်ပါဝင်ပြီးတော့မှဒီတိုက်ပွဲပေါ်ဆောင်တာတွေရှိတယ်အဲ့တော့ရှမ်းပြည်ဘက်မှာဆိုလို့ရှိရင်လည်းဒါ move make ပေါ့နော်ဒီကချင်ပြည်နယ်နဲ့ဆက်စပ်တဲ့ dataတကြောမှာသူကဒီစစ်ပွဲဆောင်ရွက်နေတာရှိရယ်ဆိုတော့ဒီအခု2024အခုနောက်ဆုံးနေ့မှာကျတော့ဒီကချင်တော်လှန်ရေးနေ့မှာ KIO ဥက္ကဋ္ဌကြီးဗိုလ်ချုပ်ကြီးအမ္ပန်လာပြောကြားတဲ့ main queen ထဲမှာလည်းပါတယ်ဒီထဲမှာဒီနေ့ထဲမှာသူတို့ဖော်ဆောင်မဲ့ဟိုခြားပြထားတဲ့အဓိကအကြောင်းအချက်က3ခုရှိပါတယ်ပထမတစ်ခုကတော့ဒီလုံခြုံရေးကိစ္စပေါ့နော်နောက်တစ်ခုကဒီအောက်ထိုရေးကိစ္စနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုကချင်ပြည်နယ်မှာကြည်ကြည်ပြန့်ပြန့်ဆောင်ရွက်မယ်လို့ဒါအတိအလင်းထုတ်ပြန်ထားတယ်ဆိုတော့ဒီနှစ်ထဲမှာလည်းတို့ကဒီဟာရဲ့မဟာဗျူဟာအရာဒီကချင်ပြည်နယ်အတွင်းမှာရှိတဲ့အဲလုံခြုံရေးကိစ္စရပ်တွေကိုဆောင်ရွက်တဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ပေါ့အဲ့ဒီဟာကအခုဒေါ်လာရေးFebruary 9ရက်နေ့မှာပြောသလိုပဲအခု March 9ရက်နေ့မှာကြည်ကြည်ပြန့်ပြန့်ထိုးစစ်ဆင်တာပေါ့နော်ဆိုတော့ဒီစစ်ပွဲတွေကိုပြန်ကြည့်တဲ့အခါမှာရှေ့ပိုင်းမှာကျတော့ဒီစစ်ပွဲတွေက KIOKIA ရဲ့အနေအထားကဒီထိုးစစ်မတိုင်မီမှာရှေ့ပိုင်းမှာသူတို့ကဒီဌာနချုပ်ကိုကာကွယ်ထားတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အခုကဒီဌာနချုပ်ဒေတာတကြောကစခန်းကုန်းတွေအားလုံးကို KIO က March 9ခုနှစ်နှစ်မှာစပြီးထိုးစစ်ဆင်လိုက်တဲ့ဟာကအခုဆိုလို့ရှိရင်တရင်ပေါင်း20လောက်တင်းလိုက်နိုင်တဲ့အနေအထားဖြစ်ပါတယ်ဆိုတဲ့အခါကျတော့ဒီလိုက်စာတကြောမှာရှိတဲ့ဟိုစခန်းတွေစစ်တပ်စခန်းတွေကတခုပဲကျန်တော့တယ်ကျန်တာအားလုံးကတော့ကျသွားပြီဆိုတော့ KIO ကသူ့ရဲ့ဌာနချုပ်လုံခြုံရေးကိုပထမဆုံးသာစီမံဆောင်ရွက်လိုက်တာကိုတွေ့ရပါတယ်နောက်ဒုတိယတစ်ခုကတော့ဒီဖက်ကန်ပေါ့နော်ဖက်ကန်ကျတော့နှစ်ဖက်စလုံးအတွက်ဒါဝင်ငွေရတဲ့နေရာလည်းဖြစ်တဲ့အခါကျတော့အင်မတန်အရေးကြီးတယ်အဲ့ဒီအနေအထားမှာဟို KIO ကဒီဖက်ကန်ကိုကျတော့အရင်ကတည်းကနေဟို contestation area တခုအနေနဲ့ဒါစစ်တပ်လည်းအပြန်အလှန်လုပ်နေရတဲ့နေရာမှာပေါ့နော်အခုကဖက်ကန်ကအလုံးစုံဟိုကျသွားပြီလို့ကျွန်တော်တို့ပြောလို့ရတယ်ဘာလို့လဲဆိုတော့ဖက်ကန်ကိုဝင်တဲ့လမ်းကြောင်းကတော့အဓိက3ခုရှိတယ်ပထမတစ်ခုကတော့ဒီဝေခါလမ်းနမ်တင်နိုင်ရလမ်းပေါ့နော်နောက်တစ်ခုကဒီတမခန်လမ်းပေါ့ဆိုတော့ပထမနမ်တင်ကနေလာတဲ့လမ်းကြောင်းကတော့ KIO ကအစိုးဆုံးတင်လိုက်တာပေါ့ဒုတိယတော့ဒီဝေခါလန်းကို KIO ပြန်ပြီးမှထိန်းချုပ်လိုက်တယ်တင်းလိုက်တယ်အခုနောက်ဆုံးကြံရှိတဲ့တမခန်လန်းပေါ့ဒီဟာကစကိုင်းဘက်ကနေဝင်လာတဲ့လမ်းကြောင်းပေါ့ဆိုတော့ဒီလမ်းကြောင်းကိုလည်း KIO ကလွန်ခဲ့တဲ့ရက်ပိုင်းကပဲဒါတင်းစီလိုက်တာဖြစ်တဲ့ကြောင့်မလို့ဖက်ကန်ကိုစစ်ကောင်စီကနေဒီကုန်းလန်းကနေဝင်လာဖို့မဖြစ်နိုင်တော့ဘူးဆိုတော့အထက်မှာရှိတဲ့တပ်ကလည်းအခုဖြိုခွဲခံရတော့အင်အားချိနေတော့ပြီဆိုတော့ဒီဟာက KIO လက်ထဲကို KIO KIO လက်ထဲကိုလုံးလုံးကျသွားပြီလို့ပြောလို့ရပါတယ်ဒါလက်ရှိအချင်းပြင်းမှာဖြစ်နေတဲ့စီရေးအခြေအနေပေါ့နော
်နောက်တစ်ခုอ่ะဗျာအခုကချင်းပြည်နယ်စစ်ပွဲမှာစစ်တပ်ဘက်ကနေပြီးတော့လီစုပြည်သူစစ်ရဲရှမ်းနေပြည်သူစစ်လို့ပဲပြောရမှာပေါ့ဗျာ SN ရဲဝင်ကူပြီးတော့တိုက်ပွဲဝင်နေတာကိုတွေ့ရတာပေါ့ဒါပေမဲ့ဝိုင်းမော်နာကတိုက်ပွဲတွေမှာလီစုပြည်သူစစ်ကောင်းဆောင်ဦးရွှေမင်းကြဆုံးသွားခဲ့တာပေါ့ရှမ်းမြောက်မှာကြည့်မယ်ဆိုရင်လဲလူမျိုးစုချင်းချင်းကြားတင်းမာမှုလေးတွေတွေ့နေရပါတယ်ဆိုတော့ကဒီ KIA အနေနဲ့တခြားလူမျိုးစုတွေနဲ့ဆက်ဆံရေးအခြေအနေကမြေပြင်မှာဘလို့ရှိနေလဲဗ
ျဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်ကကျွန်တော်တို့ကအပိုင်းအပိုင်းရှုမြင်ရမယ်လို့ကျွန်တော်မြင်ပါတယ်ပထမတစ်ပိုင်းကဒီရှမ်းမြောက်ကိစ္စပေါ့နော်နောက်ဒုတိယတစ်ခုကဒီကချင်ပြည်နယ်ရဲ့ကိစ္စပေါ့ဆိုတော့ရှမ်းမြောက်မှာဖြစ်တဲ့ပြဿနာကဒီကျွန်တော်တို့ Oh, some of the Magachin Lumuri, Shan Lumuri, the Chal Lumuri, but not Nita in Daching, but we Nita Kuma, or to do Nita in Jar, Sore Kajar, or the DNLA in Akangla, and they do do yet the territory and that, but that name Nimbo Moon as a sign that the Lumio tension is sheet up, but not the Mamuri sheet in it. So the Hari Kajar, Aku Machakana, Lady Kia O General, or Mintuini Yara, or the Druye Nimit. Ani tama tap tapoi tapoi ni tapoi jama nyimbo amu di sini lah leda amambe. Nada kuga aku nak bayang di TNL ini kecil lutu jarah mabo. Nada tu tingcok deh ni ama o di mamu di beri buka daily di cuci sini lah leda amambe pibar. So lo di hari gua jaro jenaroh di nengaje di lenekan cinc jama pibar. Nada di ni nai suni biro mada patient nai me anita. ဖြစ်တယ်လို့ကျွန်တော်အဲ့လိုရှုမြင်တယ်နောက်ဒုတိယဒီကချင်ပြည်နယ်ဘက်ကနေကြည့်လို့ရှိရင်ကဟိုဆမ်မြောင်းနဲ့မတူပါဘူးဒီကချင်ပြည်နယ်မှာကတယ်ရီတိုရီရဲ့အငင်းပွားတယ်ဆိုတာတက်ဒီအခုလီစုပြည်သူစစ်ဆိုတာရဲ့နောက်ဒီရှန်နီအက်စ်အန်အေဆိုတဲ့ဟာရဲ့ဆိုတော့ဒီနှစ်ခုကကြတော့သူကဒီလီစုဆိုလို့ရှိရင်လာတာလူကိုရဲ့လူမျိုးကိုအတုံးချပြီးတော့မှဒီပြည်သူစစ်ဖွဲ့တယ်ဟိုအာနာတီ Ushimian bot. To Anna or Mangaye party, D Town Singa de Gani to a Gia or Sanjin Lare, the Lucille Muri or so you or see young Biroma to in Adi South. I could not buy Pidusi Pueblo, but not a Kong Longo. Power on to see your looks on Lara Shiba. Tabame, Tihaga Lisu Alongo, who's a beautiful last solo she in general. Data can an in a deal dollar gown to the deal on in a Gide Kama to the Lisu Alongo lunch on Shiba. So, Tiki O Male, a cool Lisu, that poet, a cool, disipoirima, Bobima, when you're like I need a sheet. So, Kajara, Dihaga, O Lumioe, Benibacas, or at the Anna, or the Saudi Niama, the Sikons in a Bubambima, Sangre, Pietana, Yatlo, and Mimbar. Now the Kuga, the Shani, but the Pietana, Jaro, General. Oh, Shani, the Topian Chadema, General, through your look shiny, you got more gondo, but more Akumichina, the Chil Pacando, Damu Topian, that she, Tabame, let me be my Shani, SNE, that the yet. Oh, Tete woman, a tema look and some venera, Mashiba, General Matuyabu. Oh, Pacan, the Tamacando, Aku, Pietana, Pietuare near the Chalma, Akun Gaude. You know what, the way car over my Akun Gaude, so they have you loud by General Dimi Yare. So, through Topian near the Loksha Moose or Hadega, the Sikongs, you got Poissy Beta Shani Bidu Sidigo, that's Holo Rabbit Pit, so the Hariga Sister Moshi, Dajamolo, Aku and I think be now by my Dikesaga, the Tenshinga, your jar, Dore, Lotion Room, you know, you can got through Loksha Moose, Bobby, your jar, Dore, Bajam Lesore Kajaro, the Shani Lungere Kuda and Kuale, the Shani Yati Cheha, Sit and Ashina to Yati Dore, the Jamolo, through Sikia Dore. That's all the Ikin Longa Gia O go, oh, the two, oh, Dunong Lea Taukana machine, Dama, Jane de Luri, Tilu, Mio Luri got the Gia Ego, Taukana, or Duyare. Oh, what Tinda Minda Bioyame solution, a coody, Sagaine, Munin de Dama, Mula, BDF Lumio, now Hoopin BDF Lumio, now the Munin BDF Lumio, Daria, Totomimiagara, Shani Lungere. KIO Tema Bawan Biroma KBD Yapso Ma Dru Kodai B Si Anashingo Dolan Taikai Nirao Tu Yare Soro Dihaga Di Ayanji Dimani Tanshin Jim Hobao Duga Yoja Dore and Nita Pibare.
So not cool tabio alibio o major naro the yo ne sasan yobia tija diamond hala di tetonya nikon sisin ye solution la shengong ni de chenja ma dioga win biro wait don biro yakai nao. So, a cool lady bonza, KIA go, Lola nine, Melo, or don't that delu, sheet up, or pure my solution, Alumio, Liza, Rego, or Amyone, Pieta, or Ma, Alumio, Job, Pipito, Deute, or Dominata, UHN, Jia, Jia, Piro Mateuka, Alumio, PRP, now Piroma, KIA, Kutuzeko, Alumio, Yakaime, Sore, Sinchan, Jane, Amy and Murile. We banjara jabula. So, I bought Margo, Kuroma, blue, don't touch on it.
Okay, but the Sigon cigarro, the Lumio Gesario to our two lunar, a cool bam hope of Bono, Lunkere, the Liza, the Joma, the Anamatinkima, Peter type wedding, my dad to a nature of my picadari, shibar. So tiu ane ne ya le di tu ye soing muka cenderu ku garo di tung the time tung ku tu tung tapo kaya antara ane tashi le di kopi pinau pain bo tu garo adika soing da garo di cenderu ye tola di sipoi ne oh tu ye di la di cakap lomu tu ti nying zicin da le aman be. Now the kuwa tu soing da shi le di bet ma cenderu di ne tu ye national security bo no di Muslim loksha mu de di kan ni sa phet jaw pi raw ma tacha nai ngan de go thru di a chan phet mu ne sat sat de kaisa de twa la de ha de go le thru so yin ni da de le shi de so raw tu ka raw di kachin pi ne go shu myin de kha ma di de khu the shu myin da raw ma hpu tu ye national security a chu si bwa de go ba sat sat pi shu myin na phet de da ba mae di sit pwae ga le shi phor saung ne de sit pwae ga ti yau ye phi a chaung ya twa ma la so de ha ga ho ne sat de shao ma a khu ho thru Pure at time, eh? The sick on the scanning machine of Usura. The LOT is an Nisa denia, man, out at type Waji Mari. Pila and I met Nitaro machine with a bonte, Liene Bona Jira got Levy Bono, that Kushi, and out Kua Kia Oye and Nita Sincite may solution led to her. Oh, Mima Bilu too, or Kachin Lu too, or Long Long Yelia Mena, Mubima to Santi Lu daughter or Tim Shibu, Sura. The Kachin Bidu Lu too, or the Mima Bilu to Lu two yet 600, the Kia Oye, Songa Chapoma, the Song de Yata, Ship. But no, the Lomu, she name may look you sabar. So, Senora, still yet PR job long yet dome Loma Mimbao.
Okay, a coolo, Eaurie, Sunny Drinzga, wife, ma, but when swing we pide, go shabago, a two jail, then she let down, Pio Yenebe, Genoa's Gawain season go, Dimareme, Yanago and Piba, come here. Season go, Sasso, nothing big a jalo, Jesuba. Now the bat, teaching my way, Janson Yaman, no.